ဒီကနေ့တနေ့တာအတွင်းမှာမြန်မာနိုင်ငံကဘိန်းဆိုင်ပြုံးမှုတွေမြင့်တက်လာပြီးတော့ပြည်တွင်းမှုရေးစေဝါတုံးဆွဲမှုဟာလည်းပိုများလာတာကိုတွေ့ရတယ်လို့နက်စင်ထုတ်ဝေတဲ့ UNODC ကကုလသမဂ္ဂမှုရေးစေဝါနဲ့ရာဇဝတ်မှုနှိမ်နင်းရေးအဖွဲ့ရဲ့စီရင်ခံစာတစ်ကပြောပါတယ်အထူးသဖြင့်လွန်ခဲ့တဲ့9နှစ်လောက်ကဆိုရင်မြန်မာပြည်တွင်းဘိန်းဆိုင်ပြုံးမှုဟာရော့ကျနေရ နေခဲ့ရကနေပြီးခဲ့တဲ့နှစ်နှစ်လောက်အတွင်းမှာပြန်များလာတာကိုတွေ့ရတယ်လို့ဆိုပါတယ်အခုလိုမြန်မာနိုင်ငံဆိုင်ရာမူရင်းစေဝါထုတ်လုပ်သုံးစွဲမှုနဲ့ပတ်သက်ပြီးအစီရင်ခံစာတစ်ကိုထိုင်းနိုင်ငံဘန်ကောက်မြို့မှာရှိတဲ့နိုင်ငံသားသတင်းတောက်များအသင်းမှာထုတ်ပြန်ခဲ့တာပါအဲ့ဒီမှာကိုရိုင်းသတင်းတောက်ယူခဲ့တဲ့ကိုဇော်ဝင်းလိုင်ကအပြည့်အစုံကိုပြောပြပေးပါဦးရှင်ဟုတ်ကဲ့ပါ
ဒီကနေ့FCCTနိုင်ငံသားသတင်းတောက်များအသင်းမှာပြုလုပ်တဲ့မြန်မာနိုင်ငံဆိုင်ရာမူရင်းစေဝါထုတ်လုပ်သုံးဆွဲမှုနဲ့ဒေတာရင်းဖြန့်ချိမှုလေ့လာတွေ့ရှိချက်အစီရင်ခံစာထုတ်ပြန်တဲ့အခမ်းအနားကတော့ပြီးခဲ့တဲ့နိုဝင်ဘာလ22ရက်နေ့ကဒေတာလုံးဆိုင်ရာအစီရင်ခံစာထုတ်ပြန်ပြီးနောက်ပိုင်းထုတ်လုပ်မှုနှုံများတဲ့တိုင်းပြည်တစ်ခုချင်းစီအတွက်တိကျအစီရင်ခံစာထုတ်ပြန်တာဖြစ်ပါတယ ုံးဆွဲမှုနှုန်းပါတိတိတသားနည်းလွန်နေတဲ့အတွက်မြန်မာနိုင်ငံအချောင်းကိုပဲအစိုးရခန်းစားမှအဓိကထားဖော်ပြထားတာကိုတွေ့ရပါတယ်။အခုနှစ်အတွင်းမြန်မာနိုင်ငံမှာအမ်ဖက်တမင်းလို့ခေါ်တဲ့စိတ်ကြွဆေးထုတ်လုပ်မှုနှုန်းပိုများလာတာကိုတွေ့ရပြီးအထူးသဖြင့်တော့ဘိန်းဆက်ပြိုးမှုနှုန်းဟာရာခိုင်နှုန်းအားဖြင့်တိတိတသားမြင့်တက်လာတာကိုတွေ့ရတယ်လို့UNODC ကုလသမဂ္ဂမူရည်ဆေးဝါးနဲ့ရာဇဝမှုတိုက်ဖြတ်ရေးယုံရဲ့အရှိအာရှဆိုင်ရာဌာနကိုယ်စားလှယ်ဂယ်ရီလူးဝစ်ကပြောပါတယ
် We are able to calculate that with the almost doubling of cultivated area in Myanmar we've got a significant change and all of the numbers are up again
သူပြောတာကတော့လွန်ခဲ့တဲ့တနည်းနည်းအတွင်းမြန်မာနိုင်ငံအတွင်းဘိန်းဆိုင်ပြိုးမှုနှုန်းဟာနှစ်ဆနီးပါးလောက်မြင့်တက်လာတယ်ဆိုတာကိုစစ်တမ်းတွေအရတွက်ချက်ကြည့်လို့ရပါတယ်တဲ့ဒါဟာတိတာလွန်းနဲ့ပြောင်းလဲမှုဖြစ်ပြီးတခြားမူရည်ဆေးဝါးထုတ်လုပ်မှုနဲ့တုံ့ဆွဲမှုတွေဟာလည်းမြင့်တက်လာတာကိုတွေ့ရပါတယ်တဲ့မြန်မာနိုင်ငံမှာဘိန်းဆိုင်ပြိုးမှုမြင့်တက်လာပြီးအထွက်နှုန်းတွေကလည်းအားကောင်းလာတာကြောင့်တစ်ကမ္ဘာလုံးအတိုင်းအတာနဲ့နိုင်ရှင်လိုက်ရင်မြန်မာနိုင်ငံကထုတ်လုပ်မှုနှုန်းဟာ16ရာခိုင်နှုန်းလောက်မြင့်တက်လာတာကိုတွေ့ရပါတယ်လို့ပြောသွားတာပါတစ်ဖက်မှာဘိန်းဆိုင်ပြိုးမှုနှုန်းအခုတနည်းအတွင်းမြင့်တက်လာသလိုတခြားမက်သဖက်တမင်းလိုမူရည်ဆေးဝါးထုတ်လုပ်မှုတွေလည်း14ရာခိုင်နှုန်းလောက်အထိတွန်းမြင့်လာတာကိုတွေ့ရတယ်လို့ UNODC အရှိအာရှဆိုင်ရာပူးပေါင်းလှုပ်ဆောင်ရေးတာဝန်ခံ Miss Deepika Naruka ကပြောပါတယ
် Now over the last few years and up till the beginning of this year this Myanmar accounted for just about 5% of the global illicit opium supply
သူပြောတာကတော့လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းကနေအခုနှစ်ဆန်းပိုင်းအထိမြန်မာနိုင်ငံကမူရည်ဆေးဝါးထုတ်လုပ်မှုဟာ900ခန်းတုံးလောက်သာရှိခဲ့ပေမဲ့အဲ့ဒီကိန်းဂဏန်းတွေဟာမကြခင်မှာပြောင်းလဲတော့မှာပါတဲ့အခုနှစ်အတွင်းမှာတင်ထုတ်လုပ်မှုနှုန်းဟာ1400ခန်းတုံးအထိမြင့်တက်လာခဲ့ပါတယ်တဲ့မြန်မာနိုင်ငံဟာကမ္ဘာမက်သဖက်တမင်းမူရည်ဆေးပြားတွေအများဆုံးထုတ်လုပ်တဲ့နိုင်ငံတစ်ခုဖြစ်လာတဲ့ဆိုတာကိုစိတ်ဝင်စားစရာတွေ့လာရပါတယ်လို့ပြောတော့တာပါအဲ့ဒီမက်သဖက်တမင်းဆေးပြားတွေကိုမြန်မာနိုင်ငံအတွင်းမှာ1996ခုနှစ်လောက်ကစတင်ဖမ်းဆီးမိခဲ့ပြီး2009ခုနှစ်ကဖမ်းဆီးရမိတဲ့ဆေးပြားအရေအတွက်ဟာ24သန်းနီးပါးလောက်ရှိပါတယ်။ဒါဟာ2009ခုနှစ်ကဖမ်းဆီးရမိတဲ့ဆေးပြားအရေအတွက်တသန်း9သိန်း2008ခုနှစ်မှာဖမ်းမိတဲ့တသန်းသာသာအရေအတွက်တို့နဲ့နှိုင်းယှဉ်လိုက်ရင်တိတိသာသာခုန်တက်လာတာကြောင့်ကုလသမဂ္ဂအတွက်အထူးစိုးရိမ်စရာဖြစ်လာခဲ့ပါတယ်။အတိမပြည့်ရသေးတဲ့အစောပိုင်းရရှိထားတဲ့စီးနေအရာကတော့အခုနှစ်2010ခုနှစ်မှာတသန်း9သိန်းလောက်ဖမ်းဆီးမိထားပြီးဖြစ်တယ်လို့ဆိုပါတယ်။ပညာရှင်တွေကတော့အခုလိုဖမ်းမိတဲ့မူရည်ဆေးပြားအရေအတွက်များလာတာဟာအင်းနီးချင်းနဲ့ပြည်ပနိုင်ငံတွေကိုတင်ပို့မှုနှုန်းလျော့ကျသွားတာမဟုတ်ဘဲပြည်တွင်းမှာတင်သုံးဆွဲမှုနှုန်းများလာတဲ့လက္ခဏာဖြစ်တယ်လို့သုံးသပ်ကြပါတယ်။မြန်မာနိုင်ငံအတွင်းကထွက်တဲ့မူရည်ဆေးဝါးပေါင်းစုံဟာအင်းနီးချင်းနိုင်ငံတွေတင်တာမကဘဲတခြားဝေးလံခေါင်ဖျားတဲ့ဒေသတွေနိုင်ငံတွေကိုပါထိခိုက်စေတယ်လို့ဆိုပါတယ်။ဘိန်းဆိုင်သူအများစုဟာကုလသမဂ္ဂကကောက်ယူတဲ့စစ်တမ်းတွေအရာကတော့မိသားစုစားဝတ်နေရေးအတွက်တခြားရွေးချယ်စရာလမ်းမရှိကြလို့သာအခုလိုဆက်ပြုတ်နေကြရတာကိုတွေ့ရတယ်လို့ဆိုပါရယ်။ဒါကြောင့်လဲကုလသမဂ္ဂအနေနဲ့ဒေသခံအစိုးရအပါအဝင်ကြေးရွာလူကြီးတွေနဲ့ပူးပေါင်းပြီးဘိန်းအထက်ကဆက်ပြုတ်တဲ့ရှမ်းပြည်အတွင်းမှာရိတ်ခါထောက်ပံ့ရေးအစီအစဉ်တွေကိုစတင်လှုပ်ဆောင်နေပြီလို့ UNODC ရန်ကုန်ဌာနကိုယ်စားလှယ်ဂျေဆွန်အီလိုက်ယားကပြောပါရယ်။
We are currently working in South Shan. We've just started three programs on food security. We have a good relation with local authorities. We work with
သူပြောတော့တာကတော့သူတို့အနေနဲ့စားနပ်ရိက္ခာဖွံ့ဖြိုးရေးကိစ္စတွေကိုစတင်လှုပ်ဆောင်နေပါပြီတဲ့။ရှမ်းပြည်နယ်အတွင်းမှာတင်အစီအစဉ်၃ခုကိုစတင်လှုပ်ဆောင်နေပါတယ်တဲ့။ဒေသခံအာဏာပိုင်တွေနဲ့ဆက်ဆံရေးကောင်းမွန်သလိုရရွာလူကြီးတွေနဲ့လည်းပူးပေါင်းလှုပ်ဆောင်နေပါတယ်တဲ့။ နောက်ဘိန်းဆိုင်ပြောတဲ့ဒေသတွေမှာအဓိကလှုပ်ဆောင်သင့်တဲ့စီမံကိန်းတွေအကောင့်ထဲပေါ်နိုင်အောင်စတင်ကြိုးပမ်းနေပါပြီတဲ့အဲ့ဒီအစီအစဉ်တွေကိုပြီးခဲ့တဲ့နွေရာသီကမှစတင်အကောင့်ထဲပေါ်တာဖြစ်ပါတယ်လို့ပြောထားတာပါမြန်မာနိုင်ငံအတွင်းကဘိန်းဆိုင်ပြောမှုနဲ့မွေးရည်ဆေးဝါးထုတ်လုပ်မှုတွေကိုထိန်းချုပ်နိုင်ဖို့အတွက်နှစ်အတော်ကြာစူးစမ်းလှုပ်ဆောင်ရမယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောပါတယ်ဒါပေမဲ့လိုအပ်တဲ့စီမံကိန်းတွေအကောင့်ထဲပေါ်နိုင်အောင်နောက်ပိုင်းကငွေကြေးထောက်ပံ့မှုတွေလည်းအများပြားလိုအပ်တဲ့အကြောင်းထည့်သွင်းပြောကြားသွားကြပါရစေခင်ဗျာ